ကစားကမ်းမြောင်ဒေသမှာတော့ဒီကုလသမဂ္ဂအကူအညီပေးတဲ့ရှင်တန်းတစ်ခုကိုအစ္စရေးစစ်တပ်ကတိုက်ခိုက်ခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်များအကူအညီပေးရေးကုလသမဂ္ဂအေဂျင်စီ UNRWA ကပြောကြားခဲ့ပါတယ်အစ္စရေးစစ်တပ်ဖွင့်ပေးထားတဲ့လမ်းကနေဂါဇာမြောက်ပိုင်းကပြန်လာတဲ့သူတို့ရင်နှက်တစ်ခုကိုအစ္စရေးစစ်သားတွေကပြစ်ခတ်ခဲ့တယ်လို့ဂါဇာမှာရှိနေတဲ့ UNRWA Director Tom White က X လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဂျာတာဘရီနီနေ့လယ်ပိုင်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းရင်နှက်ကိုဥဆောင်သွားတဲ့ခေါင်းဆောင်အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေတဦးတယောက်မှထိခိုက်မှုမရှိပေမဲ့ဂါဒစီတော့တော်တော်လေးပျက်စီးသွားတယ်လို့သူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အစ္စရေးစစ်တပ်ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂလူသားချင်းစာနာအကူအညီမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကလည်းအကူအညီပေးသွားတဲ့ဒီရင်တန်းပြစ်ခတ်ခံရတယ်လို့ဒီကနေ့တောက်ကြနေအစောပိုင်းတုန်းက X လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းရောတောင်ပိုင်းကိုပါဆက်လက်တိုက်ခိုက်နေပါတယ်။တောင်ပိုင်းကရာဖာမြို့အပေါ်ညပိုင်းလေကြောင်းတိုက်ခိုက်မှုအတွင်းမှာလူနေအဆအဦးထိမှန်ခဲ့လို့20ကျော်သေဆုံးခဲ့တယ်လို့ Al Quwaiti ဆေးရုံသတင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်ရှင်။